The Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။ VOA American အသံရဲ့2018ခုနှစ်ဒီဇင်ဘာလ30ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်တားညူပါ။ American နဲ့တရုတ်သမ္မတတို့နှစ်ဦးစီနေတုံးကတယ်လီဖုန်းကတဆင့်စကားပြောခဲ့ပြီးတဲ့နောက်နှစ်ဖက်ကုံသွေးရေးပြန်ပြီးတော့ကောင်းမွန်လာမယ့်မျှော်လင့်ချက်တွေတိုးလာပါတယ်။နောက်အမေရိကန်ပြည်ထောင်စုမှာတော့အစိုးရလုပ်ငန်းတွေဒီရပ်တန့်ထားတာရှေ့အမြောက်ဝင်လာခဲ့ပြီဖြစ်ပေမဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့လူလာချက်အတိုင်းနေကြားတိုင်းတိဆောက်ရေးကိစ္စကိုပဲဆက်ပြီးတော့ဖိအားပေးပြောနေတော့မှကွန်ဂိုနိုင်ငံမှာတော့အချိန်တော်ကြာရှေ့ဆိုင်ထားတဲ့သမ္မတယူကောက်ပွဲတွေကိုဒီနေ့စတင်ပြုလုပ်နေပါပြီ။စတဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုနိုင်တဲ့သူကြီးညာပြသဖို့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းလှော်တွေမှာတော့ပြည်ခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကကလေးငယ်တန်ပေါင်းများစွာဟာအသက်အန္တရာယ်ချင်းချောက်ခံရတဲ့အခြေအနေတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့လူခွင့်ရေးချိုးဖောက်တာတွေလည်းအကြီးအကျယ်ခံခဲ့ရတဲ့အပေါ်
You in, for example, the Central African Republic, there's been such a dramatic resurgence in the fighting there, and most of the country is part of it now. So 2 out of 3 kids are in need of humanitarian assistance.
ကုလသမဂ္ဂကလေးသငယ်များရန်ပုံငွေအဖွဲ့ UNICEF အဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ် Caris Stern ကပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူအခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိသလိုနောက်ပိုင်းမှာမြစ်တာလက်ဆောင်တည်သချင်းတပုတ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှင်ဂျင်းပင်တို့နှစ်ဦးဟာစနေနေ့တုန်းကတယ်လီဖုန်းကနေတဆင့်စကားပြောခဲ့ပြီးတော့ G20 ဆက်မှုထိပ်သီးအစည်းအဝေးတွင်ရခဲ့တဲ့သဘောတူညီချက်တွေကိုကောင်းထည့်ဖော်ဖို့သူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ပြောခဲ့ကြပါတယ်။သမ္မတရှီဟာအတန်ကြောင်အတော်လေးအဆင်ဒီခါမှာသမ္မတရှီနဲ့အတန်ကြောင်လို့အတော်လေးအဆင်ပြေပြေစကားပြောဖြစ်ခဲ့ကြပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးဆက်ဆံမှုကိစ္စမှာကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။သမ္မတရှီနဲ့တရုတ်ပြည်သူတွေကိုနှစ်သက်ကူးနှစ်ခွန်းဆက်စကားပြောခဲ့ပြီးတော့အမေရိကန်တရုတ်ဆက်ဆံရေးကိုကမ္ဘာကအသေးချစောင့်ကြည့်နေတယ်လို့ဒီဆက်ဆံရေးဟာအင်တန်အရေးကြီးတယ်လို့အမေရိကန်သမ္မတကအဲ့မှာရေးပါတယ်။အာဂျင်တီးနားမှာလုပ်ခဲ့တဲ့ဆက်မှုထိပ်သီးအစည်းအဝေးတွင်သူတို့နှစ်ဦးသဘောတူခဲ့တဲ့အချက်တွေကိုကောင်းထည့်ဖော်ရေးနှစ်ဖက်စလုံးကလူလလရှိနေတာကိုကျင်းပဖွဲ့တွေ့ရတယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်။အပြန်အလှန်အားဖြစ်တော့သမ္မတထရမ့်နဲ့အမေရိကန်ပြည်သူတွေကိုနှစ်သက်ကူးနှစ်ခွန်းဆက်စကားတရုတ်သမ္မတဘက်ကပြောဆိုခဲ့တယ်လို့ပဲနှစ်နိုင်ငံဆက်ဆံရေးဟာအရေးကြီးတဲ့အဆင့်ကိုရောက်နေပြီလို့တရုတ်သမ္မတကဆိုပါတယ်။နှစ်ဖက်ဆက်ဆံရေးတည်ငြိမ်တိုးတက်လာဖို့ကိုလည်းသူတို့နှစ်ဦးစလုံးဘက်ကမျှော်လင့်ထားတဲ့ကြောင်းတရုတ်သမ္မတရှီကပြောခဲ့ပါဗျ။ပြီးခဲ့တဲ့2018ခုနှစ်တစ်နှစ်လုံးနှီးပါမှာတော့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်သဘောမျိုးကြုံခဲ့ရပြီးတော့အပြန်အလှန်ကုန်သွယ်ရေးတင်းကျပ်အရေးယူမှုတွေလုပ်ခဲ့ပါဗျ။ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ကတော့သမ္မတနှစ်ဦးမျက်နှာချင်းဆိုင်တွေ့ဆုံပြီးတော့နှစ်ဖက်ကန့်သတ်အရေးယူမှုတွေကိုရပ်ဖို့သဘောတူခဲ့ပါဗျ။လာမယ့်ဇန်နဝါရီလထဲမှာတော့နှစ်ဖက်ကုန်သွယ်ရေးကူစလဲတွေတွေ့ဖို့ရာထားပြီးမဲ့ရက်တိကျတော့မတတ်မှသေးပါဘူး။အမေရိကန်အနေနဲ့တရုတ်နဲ့ကုန်သွယ်ရေးလူငွေပြနေတဲ့အပေါ်မှာသမ္မတဒေါ်နယ်ထရမ့်ဘက်ကတောက်လျှောက်ဝေဖန်ပြောဆိုလာတာပါ။ဒါ့အပြင်ညာနာမူပိုင်ခွင့်ချိုးဖောက်တာတွေနဲ့မမျှတတဲ့နှစ်ဖက်ကုန်သွယ်ရေးလုံထုံးလုံနည်းတွေကိုတရုတ်ဘက်ကယူဆောင်ရွက်ပေးဖို့ကိုလည်းအမေရိကန်ဘက်ကလူလာနေပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကကိုရီးယားကျွမ်းကမှာနျူကလ িয়ার လက်နက်ဖျက်သိမ်းရေးညီမချက်အောင်မြင်ဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ရှင်းနေမှာအထိသီးဆွေးနွေးမှုတွေပို့ပြီးတော့လုပ်သွားခြင်းနဲ့လို့ပြောကြလိုက်ကြောင်းတောင်ကိုရီးယားသမ္မတရုံးကဒီကနေ့မှပြောကြလိုက်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်တာတွေဇက်တိုက်ပြုလုပ်ပြီးနှစ်နိုင်ငံကြားနှစ်ပေါင်းများစွာထိတိုက်တွေဖြစ်ခဲ့ပြီးတဲ့နောက်ထိသီးဆွေးနွေးပွဲ၃ကြိမ်ပါဝင်အခုနှစ်တွင်သူတို့လှုပ်ဆောင်ခဲ့တဲ့နှစ်နိုင်ငံကြားတင်မာမှုလျှော့ချရေးအစီအစဉ်ကိုအမှတ်ရတဲ့အနေနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အုံးကတောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုဒီကနေ့မှစာရေးသားဖိပုတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးပွဲတွေရပ်ဆိုင်းနေတာကကိုရီးယားနိုင်ငံကြားဆက်ဆံရေးအပေါ်မှာအကျိုးဆက်တွေရှိနေခဲ့တာပါ။ပြီးခဲ့တဲ့စက်တင်ဘာလကကိုရီးယားနိုင်ငံခေါင်းဆောင်တွေပြောင်းရွှေ့မှုမှာတွေ့ဆုံခဲ့တဲ့အတွက်မြောက်ကိုရီးယားခေါင်းဆောင်ကိုတောင်ကိုရီးယားနိုင်ငံကိုလာရောက်ပြီးတော့ဆွေးနွေးမှုတွေလုပ်ဖို့ဖိတ်ကြားခဲ့တဲ့အစီအစဉ်အပေါ်မြောက်ကိုရီးယားဘက်ကတစုံတရာအကြောင်းပြန်ခြင်းမရှိဘဲရှိနေခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာပြီးခဲ့တဲ့ဇွန်လကတွေ့ဆုံခဲ့စဉ်ကင်ဂျွန်အုံးကသူ့အနေနဲ့ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ခင်းရှင်းစီဖို့အတွက်လှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပြီးအဲ့ဒီအချိန်ကစတင်ပြီးတော့နှစ်ဖက်ကြားမှာတိုးတက်မှုတစုံတရာမရှိဘဲဖြစ်နေခဲ့သလိုပြီးခဲ့တဲ့နိုဝင်ဘာလကရုတ်တရက်ဖျက်သိမ်းလိုက်တဲ့ဆွေးနွေးပွဲကိုလည်းအခုချိန်ထိပြန်ကျင်းပဖို့မစီစဉ်နိုင်သေးဘဲဖြစ်နေပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံမှာတော့အဝါရောင်ရောင်ပြန်ဝတ်ဆောင်ဝတ်ဆန္ဒပြမှုတွေအရှိန်ရော့လာပြီးဖြစ်ပေမဲ့လို့စနေနေ့တုန်းကတော့ဆန္ဒပြသူတွေဟာပြင်သစ်ကရုတ်တံလွှင့်ဌာနတွေကိုချီတက်ဆန္ဒပြခဲ့ကြပါတယ်။ ပါရီမြို့တော်မှာရှိတဲ့ BFM ရုပ်သံဌာနနဲ့အစိုးရပိုင်းပြင်သစ်ရုပ်သံဌာနတွေကိုပတ်ပြီးတော့တစ်ဖက်နဲ့ပူးပေါင်းလှုပ်ကြံကြသူတွေဆိုပြီးတော့သတင်းတောက်တွေကိုအော်ဟစ်ဆန္ဒပြကန့်ကွက်ပါတယ်။အခြားတန်လှင့်နဲ့ဒီရုပ်သံဌာနတွေကိုလည်းတွားရောက်ဆန္ဒပြအောင်မယ်လို့သူတို့ကပြောပါတယ်။ပြင်သစ်နိုင်ငံမှာလောင်စာခွန်တိုးကောက်တဲ့အပေါ်မှာဒေါ်လာဖြစ်ပြီးတော့နိုမာလာ18ရက်နေ့ကလေးကဆန္ဒပြမှုတွေအရှိန်မြင့်ပြီးတော့သတင်းတွေမှာလည်းထိတ်ဆုံးကနေရာယူခဲ့တာပါ။ဒါပေမဲ့လည်းဆန္ဒပြမှုတွေကိုတေးသေးအောင်လုပ်တယ်။နောက်ပြင်သစ်သမ္မတ Emmanuel Macron နဲ့စီးပွားရေးလုပ်ငန်းကြီးတွေဘက်ကပင်းပြီးတော့ရေးသားတယ်ဆိုပြီးတော့ဆန္ဒပြသူတွေဘက်ကအဓိကသတင်းဌာနကြီးတွေကိုဆွဆွအပြစ်တင်နေပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တွေကဆန္ဒပြမှုတွေဒက်တော့ဆန္ဒပြတဲ့ပမာဏဟာအတော်လေးလျော့ကျလာတာတွေ့ရပါတယ်။သမ္မတ Macron ဘက်ကလက်လျော့မှုအနည်းငယ်လုပ်ခဲ့တယ်လို့ပဲ။နှစ်ကူးအားလေးရဲ့အချိန်ကာလရောနောက်ချမ်းရေးတဲ့ရာသီဥတုကြောင့်မှဆန္ဒပြမှုဟာအားပြော့လာတဲ့သဘောမှရှိပါတယ်။သမ္မတမက်ခရွန်ဘက်ကအခွန်လျှော့ပြီးတော့အခြားအကူအညီတွေပေးဖို့ကမ်းလှမ်းခဲ့ပေမဲ့အတော်များများကတော့ဒီစီးပွားရေးလုပ်ငန်းကြီးတွေဘက်ကသမ္မတဘက်ကတန်တဲ့သူ့ရဲ့ရည်ရည်ချက်ပေါ်မှာပဲရှိနေတော့မယ်ဆိုပြီးတော့စိတ်ပြတ်နေကြတော့ရှိပါတယ်ခင်ဗျာ
။နောက်နိုင်ငံမီဒီယာတွေကသူ့ကိုအာနာရှင်လို့ခေါ်နေတာကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟစီနာကဂုဏ်ယူစရာအဖြစ်သတ်မှတ်ထားတယ်လို့ဝန်ကြီးချုပ်ဟစီနာရဲ့သားဖြစ်သူကရွေးကောက်ပွဲမတိုင်ခင်တည့်ရက်မနေ့စနေနေ့ကရိုက်တာသတင်းဌာနကိုပြောကြားလိုက်ပါတယ်ဝန်ကြီးချုပ်ရှိတ်ခါစီနာဟာဒီကနေ့ကျင်းပမဲ့ရွေးကောက်ပွဲမှာလည်းအနိုင်ရပြီးတော့ဝန်ကြီးချုပ်ဖြစ်တဲ့သုံးကြိမ်ဆက်လိုက်ရွေးခံမယ်ဆိုပြီးတော့မျှော်လင့်နေကြတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတိုင်းပြည်ရဲ့စီးပွားရေးအလင်းမြန်ကြီးထွားတိုးတက်အောင်လုပ်နိုင်ခဲ့တဲ့အတွက်ပြည်တွင်းမှာသူ့ကိုချီးကျူးထောက်ခံနေကြသလိုရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံပေးထားတဲ့အတွက်လည်းနိုင်ငံတကာတိုင်းဝမ်ရဲ့ဂုဏ်ပြုမှုကိုခံနေရတာဖြစ်ပါတယ်ဒါပေမဲ့သူမရဲ့အစိုးရဟာအဓိကအတိုက်ခံ BNP ပါတီထောက်ခံသူအများအပြားပါဝင်အတိုက်ခံနေတဲ့ဝေဖန်သူတွေအပေါ်မှာဖိနှိပ်ဖန်ဆီးတာတွေလုပ်နေတယ်လို့ဆွဆွဲခံနေရပါတယ်ဒါအပြင်သူမဟာတိတိကျကျရှင်းရှင်းလင်းလင်းပြဋ္ဌာန်းထားခြင်းမရှိတဲ့ဥပဒေတွေကိုအသုံးပြုပြီးတော့မီဒီယာတွေကိုလည်းချိန်ချောက်နေတယ်လို့သတင်းတော်အတော်များများကပြောပါတယ်ဒါပေမဲ့ဝန်ကြီးချုပ်ဟာစီနာရဲ့တာဖြစ်သူကတော့မွတ်စလင်အများစုနေထိုင်တဲ့လူဦးရေ165သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအတိုက်ခံတွေအတွက်နေရာရှိပြီးတော့အနောက်နိုင်ငံတွေကသူ့မိခင်အပေါ်မှာပုံဖော်နေတာတွေဟာတရားမျှတမှုမရှိဘူးဆိုပြီးတော့ Rider သတင်းဌာနကိုပြောကြားလိုက်ပါတယ်ခင်ဗျာ
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေပြီးတော့ထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ် American ပြည်စုမှာအစိုးရလုပ်ငန်းတွေဒစိတပန်းရပ်တန့်ထားတာရှေ့မြောက်ဝင်လာခဲ့ပြီဖြစ်ပေမဲ့လို့သမ္မတ Donald Trump ကတော့သူ့ရဲ့လူလာချက်အတိုင်း American Mexico နေကြာဆိုင်တိစောက်ရေးလူအမှုကိုပဲဆက်ပြီးတော့ဖိအားပေးပြောနေတော့မှာနေဆက်လူမျိုးရေးကိစ္စတွေအတွက်အပီးယူလုပ်ပြီးတော့ပြည်လဲသွားဖို့သူ့အနေနဲ့အင်ပီရိုကနေပြီးတော့ဒီမိုကရက်တီကိုစောင့်ဆိုင်းနေတယ်ဆိုပြီးတော့သမ္မတ Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးပါတယ်ဒီလိုမျိုးအစိုးရလုပ်ငန်းတွေရပ်တန့်နေရတာကိုအဆုံးသတ်တရားမှာဒီမိုကရက်တီဘက်ကအူဆုံးဆောင်ရလိမ့်မယ်လို့လည်းသူကပြောပါတယ်ဒါပြင် American ထင်းသိမ်းစခန်းတွေမှာရှိခဲ့တဲ့ Guatemala ကကလေးနှစ်ဦးတစ်ဆုံးမှုကိစ္စကိုလည်းဒီမိုကရက်တီရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကြောင့်ဆိုပြီးတော့သူကအပြစ်တင်ပါလေ။ Mexico နယ်ကြားဒိုင်းခတ်ဖို့အတွက်ဒေါ်လာ 5.8 ဘီလီယံကိုသမ္မတ Trump ကတောင်းဆိုထားတဲ့နောက်ဒီအသုံးစရိတ်နဲ့ပတ်သက်ပြီးတော့ဒီမိုကရက်တီနဲ့တိုက်ခန့်ဖြစ်ပြီးတော့အခုချိန်ထိကိုအစိုးရအသုံးစရိတ်ကိုမတတ်မှတ်ပေးနိုင်ဖြစ်နေပါလေ။ဒီမိုကရက်တီဘက်ကတော့နေဆက်လုံခြုံရေးအတွက်အသုံးစရိတ်တိုးပေးဖို့ဆိုတာကိုသဘောတူပေမဲ့ဒတိုင်းခတ်မဲ့အစီအစဉ်ကိုတော့ဆန့်ကျင်နေပါလေ။နေဆက်ဒတိုင်းခတ်ရေးအတွက်အသုံးစရိတ်ကိုလွှတ်တော်ကချမပေးဘူးဆိုရင်တော့ Honduras, Guatemala နဲ့ El Salvador တွေကိုပြီးတဲ့အကူအညီတွေကိုဖျက်တောက်ဖြစ်မှာဖြစ်တယ်လို့ American Mexico နေဆက်တလျှောက်ကလည်းလုံးဝပိတ်ပစ်မယ်ဆိုပြီးတော့ Trump ကသူ့ရဲ့ Twitter ကတဆက်တောက်ကြနေတော့ကချင်းချောက်အရေးသားထားပါတယ
်။ Congo Democratic သမ္မတနိုင်ငံကနေ American ပြည်ထောင်စုကိုပြီးခဲ့စနေနေ့ကရောက်ရှိလာခဲ့တဲ့လူနာတဦးကိုကုသပေးခဲ့တဲ့အတွင်း Ebola Virus ပိုးကူးစက်ခံရနိုင်မွေရှိတဲ့ American ကျန်းမာရေးဝန်ထမ်းတဦးကိုတခြားလူတွေကိုရောဂါမကူးစက်နိုင်အောင် Nebraska ပြည်နယ်မှာသီးသန့်ခွဲခြားထားလိုက်ပါတယ်အဲ့ဒီကျမကြီးဝန်ထမ်းဟာအီဘိုလာရောဂါလက္ခဏာမပြသေးပေမဲ့သူ့ကိုအိုမဟာမြို့မှာရှိတဲ့နေဘရာစကာပြည်နယ်တက္ကသိုလ်ကျမကြီးဌာနမှာနှစ်ပတ်ကြာစောင့်ကြည့်သွားမှာဖြစ်တယ်လို့ပြည်နယ်ကျမကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဆိုပါကျမကြီးဝန်ထမ်းဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်မပြောဆိုခြင်းမရှိပါဘူး။အီဘိုလာရောဂါပိုးနဲ့ထိတွေ့မိပြီးတော့သုံးပတ်အကြာမှာအပြားတက်တာ1 byte နာတာစရီလိုယောဂလက္ခဏာတွေပေါ်လာနိုင်တယ်ဆိုပြီးတော့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်တကယ်လို့သာယောဂလက္ခဏာတွေတွေ့ရှိခဲ့မယ်ဆိုရင်တော့အဲ့ဒီကျန်းမာရေးဝန်ထမ်းကို Nebraska ပြည်နယ်ဇီဝထိန်းချုပ်ရေးဌာနကိုပို့ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ကွန်ဂိုနိုင်ငံမှာတော့အချိန်တော်ကြာအောင်ရွှေ့ဆိုင်းထားတဲ့သမ္မတရွေးကောက်ပွဲတွေဒီနေ့ပြုလုပ်ပြီးတော့မဲဆန္ဒရှင်တွေမဲပေးနေကြပြီဖြစ်ပါတယ် ဒီရွေးကောက်ပွဲအားဆိုလို့ရှိရင်တော့ကွန်ဂိုနိုင်ငံမှာတော့ပထမဆုံးအကြိမ်ငြိမ်းချမ်းပြီးတော့ဒီမိုကရေစီနှီးကြအာဏာလွှဲပြောင်းပြီးမဲ့ရွေးကောက်ပွဲဖြစ်လာဖို့မျှော်မှန်းထားကြပါတယ်။ဒါကြောင့်မလို့ရွေးကောက်ပွဲမှာမငြိမ်သက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်စရာရှိပါတယ်။နိုင်ငံရှေ့ဖက်ချမ်းမှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့အခြေအနေကြောင့်နောက်ဆုံးအချိန်မှာကတ်ပြီးတော့လူသက်တမ်းလောက်မဲပေးခွင့်ကိုပိတ်ခဲ့ရပါတယ်။ဒါဟာရွေးကောက်ပွဲကိုယုံကြည်စိတ်ချမှုထိခိုက်စေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိနေပါတယ်။လက်ရှိသမ္မတဂျိုးဆက်ကပီလာကရွေးချယ်ထားတဲ့သမ္မတလောင်းဟာအရင်ပြည်ထောင်ဝင်ကြီးအီမန်နျူအယ်ရမဇန်နီရှာဒရီဖြစ်ပြီးတော့သူ့ကိုဥရောပတမကဘက်ကတော့အရေးယူတန်ခတ်ထားပါတယ်။သူနဲ့အပြိုင်အတိကဒီအရွေးခံမဲ့အတက်ခံကုစလင်နှစ်ဦးရှိနေပါတယ်။ကွန်ဂိုပြည်သူတန်း40ဟာကွန်ပျူတာစနစ်ကိုသုံးပြီးတော့သူတို့အနေနဲ့ပထမဆုံးအကြိမ်မဲပေးခွင့်ရတာဖြစ်ပါတယ်။မဲရလတ်တွေလေညာခံရနိုင်တယ်ဆိုပြီးတော့အတက်ခံတွေဘက်ကတော့စိုးရိမ်နေကြပါတယ်ခင်ဗျာ။
အာဖရိကတိုင်းဆီဟွန်နိုင်ငံ၅နိုင်ငံမှာဘိုဂိုဟာရမ်နဲ့အယ်ကိုင်ဒါအပါအဝင်တခြားစစ်သွေးရောအဖွဲ့တွေကိုတိုက်ခိုက်ချေမှုန်းနိုင်မှုအတွက်ဖွဲ့စည်းထားတဲ့ G5 ဆီဟွန်တပ်ဖွဲ့ဝင်နိုင်ငံတွေအတွင်းမှာအဲ့ဒီတပ်ဖွဲ့တွေကိုထောက်ပံ့မှုအတွက်ရမုံငွေအခက်ခဲနဲ့ရင်ဆိုင်နေရသလိုအဖွဲ့ဝင်နိုင်ငံကြားမှာလည်းပူးပေါင်းဆောင်ရွက်မှုတွေမရှိတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ဒီလိုပြဿနာအခက်ခဲတွေကြောင့်သူတို့အဖွဲ့ရဲ့တန်ပြန်အကြမ်းဖက်နေတဲ့လုပ်ငန်းတွေကိုလည်းထိခိုက်လာနိုင်ပွဲရှိတယ်လို့အဖွဲ့တောင်းဝန်ရှိသူတွေနဲ့အကဲခတ်တွေကပြောလိုက်ပါတယ်။ G5 ဆီဟွန်အဖွဲ့အတွက်အနာဂတ်မှာစိုးရိမ်စရာအကောင်းဆုံးကိစ္စကတော့အထောက်ပံ့အရင်းမြစ်တွေအလုံးလောက်မရှိတာနဲ့ဒေသတွင်းအဓိကအင်အားကြီးနိုင်ငံတွေစီကနေအကူအညီတွေမရတာဖြစ်တယ်လို့ဒီဒေသကိုအနီးကပ်လေးလာစောင့်ကြည့်နေတဲ့ Washington ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကဒါရိုက်တာဆက်ဂျုံကပြောကြားလိုက်ပါတယ်ခင်ဗျာ
The voice of America. ဒီနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကကလေးငယ်တန်ပေါင်းများစွာဟာအသက်အန္တရာယ်ချင်းချောက်ခံရတဲ့အခြေအနေတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့လူခွင့်ရေးချိုးဖောက်တာတွေလည်းအကြီးအကျယ်ခံခဲ့ရပါတယ်။ကမ္ဘာခေါင်းဆောင်တွေအနေနဲ့အဲ့ဒါလို့ပဋိပက္ခတွေဖြစ်နေတဲ့နေရာကကလေးငယ်တွေကိုအခုထက်ပိုအကာအကွယ်ပေးပြီးကျူးလွန်သူတွေကိုအရေးယူဖို့ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ကတိုက်တွန်းလိုက်ပါတယ်။ VOA သတင်းတောက် Lee Search Lane Geneva မြို့ကသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။2018ခုနှစ်အတွင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဘေးကင်းလုံခြုံမှုမရှိတာကြောင့်နေငါနေစွန့်ခွာထွက်ပြေးကြတဲ့ကလေးငယ်အရေးအတွက်ဟာကမ္ဘာမှာ28သန်းကျော်ရှိပါတယ်။ကမ္ဘာတဝန်းလက်နက်ကိုင်ပဋိပက္ခတွေဖြစ်တဲ့နေရာ40ကျော်မှာပိတ်မိနေတဲ့ကလေးတွေကိုအကူအညီပေးဖို့အတွက်အရေးပေါ်အကူအညီ300ကျော်ပေးခဲ့ရတယ်လို့ကုလသမဂ္ဂကလေးငယ်ရမုံငွေအဖွဲ့ UNICEF ကပြောလိုက်ပါတယ်။ကလေးတွေကိုညှဉ်းပန်းနှိပ်စက်တာတွေအာရမပြုကျင်တာတွေရှိသလိုကလေးစစ်သားအဖြစ်အသုံးပြုခံရတာတွေအသေးခံဘုံခွဲခိုင်းတာနဲ့စစ်ပွဲတွေအတွင်းမှာလူသားဒိုင်းတွေတပွဲအသုံးပြုခံရတာတွေလည်းရှိတယ်လို့ UNICEF အဖွဲ့ကပြောပါတယ်။စစ်ပွဲတွေကြောင့်ကလေးတွေတောင်းတချီတည်ဆုံတာတွေကိုလက်အင်ကချိုးတက်တာတွေဖြစ်ခဲ့တဲ့တစ်ချိန်တည်းမှာပဲနောက်ထပ်အတော်များများဟာလည်းပဋိပက္ခတွေရဲ့နောက်ဆက်တွဲအကျိုးဆက်တွေကြောင့်တည်ဆုံတာတွေရှိတယ်လို့ပြောပါရတယ်။ဥပမာအားဖြင့်ယမနိုင်ငံမှာကာကွယ်နိုင်လောက်တဲ့ရောဂါနဲ့ကလေးတည်ဆုံတာတွေဟာ7မိနစ်ကိုတရောင်လုံးရှိခဲ့ပါတယ်။စားနပ်ရိက္ခာမလုံလောက်မှုကအလွန်အမင်းအဟာရချိုးတက်မှုတွေကိုတိုးလာစေပြီးတော့ကမ္ဘာကကလေး၄ယောက်မှာတစ်ယောက်ကအဟာရချိုးတက်နေတယ်လို့အမေရိကန်က UNICEF အဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ် Carol Stan ကပြောပါရတယ်။
For example, the Central African Republic, there's been such a dramatic resurgence in the fighting.
ဥပမာဘူအာဖရိကသမ္မတနိုင်ငံမှာတိုက်ပွဲတွေရုတ်တရက်ပြန်ဖြစ်လာခဲ့ပြီးတော့ကလေး၃ယောက်မှ၂ယောက်ကအခုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေပါတယ်။အသက်၅နှစ်အောက်ကလေးတငယ်၄၃၀၀၀ဟာအလွန်အမင်းအာဟာရချိုးတက်မှုကြောင့်အသက်ဘေးအန္တရာယ်နဲ့တိုးပြီးတော့ရင်ဆိုင်လာနေရပါတယ်။
ကမ္ဘာနိုင်ငံအပါအဝင်မာလီ၊ဘကင်နာဖာဆို၊နိုင်ဂျာနိုင်ငံနယ်စပ်တွေမှာတိုက်ပွဲတွေအချိန်မြင့်လာနေပြီးတော့အကြောင်းတွေနဲ့ဆရာမတွေပေါ်တိုက်ခိုက်တာတွေလည်းတိုးလာနေတာကြောင့်ကလေးတွေတန်းနဲ့ချီပြီးတော့ပညာသင်ကြားလို့မရပဲဖြစ်နေပါတယ်။အလားတူပဲ Check AI ဂျိုင်ဝမ်လူမျိုးကြီးမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ကလေးငယ်၃သန်းခွဲပညာသင်ကြားလို့မရပဲဖြစ်နေပါတယ်။ဒါပြင်ပဋိပက္ခတွေဖြစ်နေတဲ့နေရာအတော်များများမှာအမျိုးသမီးနဲ့ main ကလေးတွေပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလည်းလန်နဲ့တဖွဲ့အသုံးပြုနေတယ်လို့ Stan ကပြောပါတယ
်။ In Northeast Nigeria where you have armed groups you have including the Boko Haram
Nigeria အရှေ့မြောက်ပိုင်းမှာ Boko Haram အပါအဝင်လက်နက်ကိုင်အဖွဲ့တွေရှိပြီးသူတို့ကမိန်းကလေးတွေကိုပြစ်မှတ်ထားပါတယ်။အဓမ္မပြုကျင်တယ်၊ဇနီးမယားအဖြစ်အတင်းလုပ်ခိုင်းတယ်၊အသေးခံဘုံခွဲခိုင်းတယ်။အဲ့ဒီမှာဖြစ်နေတာတွေကတကယ်ကိုကြောက်ဖို့ကောင်းပါတယ
်။ Afghanistan, Myanmar, Iraq, Syria, Ukraine ရှေ့ပိုင်းနဲ့လက်အမေရိကနိုင်ငံတွေအပါအဝင်ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေနဲ့ဒေသတွေအားလုံးမှာရှိတဲ့ကလေးတွေဟာညှဉ်းပန်းနှိပ်စက်တာတွေခံနေရတယ်လို့ Stan ကပြောပါတယ်။နိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးသမားတွေကသူတို့ရဲ့ဒီနိုင်ငံရေးယီမန်းချက်တွေအောင်မြင်အောင်ကလေးငယ်တွေကိုနေရုပ်တွေလို့အသုံးပြုနေတာကြောင့်ဒီကလေးငယ်တွေဟာ ဒုက္ခတွေခံနေရတယ်လို့လည်းပြောပါတယ
် The border of our own country, the various different things that are happening around the world, Bangladesh and Myanmar.
ကျမတို့နိုင်ငံရဲ့နေဆက်တွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်အပါအဝင်ကမ္ဘာတဝါမှာဖြစ်နေတာတွေအများကြီးရှိပါတယ်ကျမတို့အနေနဲ့နိုင်ငံရဲ့ကိစ္စတွေနဲ့ကလေးတွေနဲ့ဆိုင်တဲ့ကိစ္စတွေကိုသက်သက်စီခွဲခြားဖို့တော့လိုပါတယ
်ကလေးတွေဟာရွှေပြောင်းအခြေချသူတွေမဟုတ်တယ်လို့ဒုက္ခတွေလည်းမဟုတ်ကြောင်းဘသူဘဝဖြစ်တယ်ဆိုတာကိုခွဲခြားနေဖို့မလိုပဲကလေးတွေလို့သာရှုမြင်ဖို့လိုကြောင်းကလေးတွေကိုကယ်တင်ဖို့ကိစ္စကနိုင်ငံရေးနဲ့ဘာမှသက်ဆိုင်ခြင်းမရှိဘူးလို့လည်းစံကပြောကြလိုက်ပါတယ်ခင်ဗျာ
ကိုရရန်နိုင်ပါရှင် VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမက VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေအပြောင်းအလဲကြီးကြီးမားမားဖြစ်စေခဲ့တဲ့ Digital နည်းပညာဖွံ့ဖြိုးတိုးတက်မှုတွေဟာကမ္ဘာမှာလူကြိုက်များရေပန်းစားတဲ့သချင်းဂီတာအပါအဝင်နဲ့အခြားကုန်ပစ္စည်းတွေရဲ့ထုတ်လုပ်ပစ္စည်းဖြန့်ဝေပုံတွေလည်းပြောင်းလဲသွားစေပါတယ်။ Digital နည်းပညာဖွံ့ဖြိုးတိုးတက်မှုကြောင့်သိသာထင်ရှားတဲ့အခွင့်အလမ်းတွေထွက်ပေါ်လာပြီးမဲ့နိုင်ငံတချို့မှာတော့ပြဿနာတွေရှိနေတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီအကြောင်းကို VOA သတင်းတောက် Jim Randall ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
artificial intelligent ai လို့ခေါ်တဲ့ဉာဏ်ရည်တူးနဲ့ e-commerce လို့ခေါ်တဲ့ online ကနေရောင်းဝယ်မှုတွေကနေအလိုအလျောက်ဆက်နဲ့ဘာသာပြန်ပြီးတဲ့လုပ်ငန်းလို digital နည်းပညာတိုးတက်မှုတွေကြောင့်ကမ္ဘာကုန်သွယ်ရေးမှာကြီးမားတဲ့အထောက်အကူတွေဖြစ်စေခဲ့ပါတယ် digital ကြောင့်ကုန်ကြဈေးတွေတက်တာစေတယ်လို့အထူးသဖြင့်နိုင်ငံငယ်လေးတွေကပုတ်ကုန်လုပ်ငန်းရှင်အသစ်တွေယင်းနီမြုံနှံမှုနဲ့တဲ့ကုမ္ပဏီလေးတွေအတွက်အထောက်အကူဖြစ်စေတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်နိုင်ငံပေါင်းစုံကိုချိတ်ဆက်ထားတဲ့ blockchain လို့ခေါ်တဲ့ဒီကွန်ပျူတာဆာဗာကြီးတွေမှာငွေကြေးနဲ့တခြားသတင်းအချက်အလက်တွေလွှဲပြောင်းတာကိုလုံခြုံစိတ်ချရအောင်လုပ်ထားပါတယ်။ဒီလိုချိတ်ဆက်မှုတွေကြောင့်ပို့ကုန်လုပ်ငန်းရှင်တွေနဲ့ကုမ္ပဏီငယ်တွေဘက်ကလည်းသူတို့ကတိပြုထားတဲ့အတိုင်းအရည်အသွေးကောင်းတဲ့ကုန်တွေထုတ်လုပ်နိုင်နေဆိုတာနိုင်ငံခြားတိုင်းပြည်တွေကအလားအလာရှိတဲ့ဖောက်သည်တွေကိုပြသခွင့်ရကြပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ရဲ့အကြီးအကဲ Roberto Azevedo ကအခုလိုပြောပါတယ
်။ Everybody knows what or who Volkswagen is.or Toyota or IBM
but nobody knows IBM company တွေကိုတော့လူတိုင်းသိပါတယ်ဒါပေမဲ့ company အငယ်လေးတွေကြတော့တင်ဝင်လုပ်ငန်းမှာဟုတ်ရဲ့လားစီးပွားရေးလုပ်နေတာကဘယ်လောက်ကြာပြီလဲတင်ဝင်ဖွင့်ထားတဲ့ company ရောဟုတ်ရဲ့လားဆိုတော့မေးခွန်းမျိုးတွေကို blockchain ကနေပြီးတော့အဖြေထုတ်ပေးပါတယ
် digital နည်းပညာဖွံ့ဖြိုးမှုနောက်ခုကတော့သုံးဖက်မြင် 3D နည်းပညာနဲ့ပုံစံထုတ်လုပ်တာပါတချို့စက်ယုံတွေဆိုရင် cyber data ထုတ်ပြီးတဲ့ printer တွေနေရာမှာနမူနာပစ္စည်းတွေပါထုတ်လုပ်တဲ့ 3D printer တွေနဲ့အစားထိုးပြီးအသုံးပြုမဲ့အလားအလာတွေရှိနေပါတယ် 3D printer တွေကကျွမ်းကျင်မှုလည်းသိမ့်မလို့ပဲလှုပ်အားခပေါ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အကုန်ကြစိတ်တွေတက်တာသွားစီမယ်လို့ Broken Institute ကကုန်သွယ်ရင်းနဲ့နည်းပညာဆိုင်ရာကျွမ်းကျင်သူ Joshua Metzger ကပြောပါတယ်
It would then further undermine, I think.
လို့စားတော့အသုံးပြုနိုင်မယ်ဆိုရင်တော့အထူးသဖြင့်လူသမားကတွေဈေးသက်တာနေသေးတဲ့နိုင်ငံတွေအတွက်အထူးအကျိုးများစေလိမ့်မယ်လို့ထင်ပါတယ်
ဖွံ့ဖြိုးဆဲနိုင်ငံတွေကခြေလက်ဒေတာတွေမှာအင်တာနက်နဲ့ချိတ်ထားတာတိတ်မရှိပါဘူးကမ္ဘာလူဦးရေသဘောလောက်ကတော့အင်တာနက်ကိုအသုံးပြုနိုင်တာပါအမှန်တကယ်တိုးတက်ဖို့ဆိုရင်တော့ကျိုးမဲ့အင်တာနက်ချိတ်ဆက်မှုတွေနဲ့မိုဘိုင်းဖုန်းတွေမှာအင်တာနက်အသုံးပြုနိုင်ဖို့လိုတယ်လို့မက်ဆာကပြောပါတယ်
Essentially internet plans that are affordable is going to be part of a package of
ဖွံ့ဖြိုးတိုးတက်မှုဖြစ်လာဖို့မရှိဖြစ်လိုအပ်တဲ့အခြေခံအုတ်မြစ်တွေချတဲ့နေရာမှာဈေးနှုန်းသက်သာတဲ့အင်တာနက်ဝန်ဆောင်မှုတွေရှိဖို့လဲဒစိမ့်တစ်ပိုင်းပါဝင်နေပါတယ်
စီးပွားရေးတိုးတက်ဖို့ကုန်ထုတ်လုပ်ရေးကအဓိကတော့ချက်ဖြစ်ပါတယ်။ဒါပေမဲ့လည်းတိုးတက်တဲ့နိုင်ငံအများစုကစီးပွားရေးလုပ်ငန်းတွေဟာကုန်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေဘက်ကနေအကြမ်းညာတဲ့သတင်းအချက်အလက်တွေကိုစီမံခန့်ခွဲတဲ့ဝန်ဆောင်မှုစီးပွားရေးလုပ်ငန်းဖက်ကကူပြောင်းသွားပါတယ်။ဝန်ဆောင်မှုပေးတဲ့စီးပွားရေးလုပ်ငန်းတွေမှာလိုအပ်နေတဲ့အစ်စ်မြင့်ပညာတတ်အထူးကျွမ်းကျင်အလုပ်သမားတွေရှိတဲ့တိုးတက်ပြီးနိုင်ငံတွေမှာတော့ဒီလုပ်ငန်းကပို့ပြီးတော့အလုပ်ဖြစ်ပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာဝန်ဆောင်မှုစီးပွားရေးလုပ်ငန်းဖက်ကကူပြောင်းသွားကြတဲ့အချက်ဟာဖွံ့ဖြိုးဆဲနိုင်ငံတွေဘက်ကအမိလိုက်ဖို့ပိုခက်ခဲသွားစေတယ်လို့ကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာကြွမ်းကျင်သူတို့ကပြောပါတယ်။လွတ်လပ်တော်စေကွက်မူဝါဒအဖွဲ့အစည်းဖြစ်တဲ့ American Enterprise Institute က Claudie Barfield ကသူ့အမြင်ကိုအခုလိုပြောပါတယ်
။ So you'd already seen that start.
Digital ဝန်ဆောင်မှုလုပ်ငန်းတွေစပြီးကူးပြောင်းနေပြီဆိုတာအလုံးမြင်တွေ့ပြီးပါပြီ။ Digital နည်းပညာတိုးတက်ပြောင်းလဲမှုတွေကအဲ့ဒီလုပ်ငန်းတွေအတွက်ကောင်းကောင်းထောက်ကူဖြစ်လာလိမ့်မယ်လို့ထင်ပါတယ်။
စီးပွားရေးကိစ္စရပ်တွေဟာနိုင်ငံရေးကြောင့်လည်းရှုပ်ထွေးလာနိုင်တယ်လို့ Claudie Barfield ကပြောပါတယ်။လူမှုရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုတိုက်ခိုက်တာတွေနဲ့နိုင်ငံရေးရည်ရွယ်ချက်နဲ့ Digital နည်းပညာတွေကိုအတုံးပြူလာနိုင်တဲ့အတွက်စီးပွားရေးတိုးတက်အောင်မြင့်တင်ပေးနိုင်တဲ့ Digital နည်းပညာကုမ္ပဏီတွေကိုဖွံ့ဖြိုးဆဲနိုင်ငံကောင်းဆောင်တွေဖက်ကလွတ်လပ်စွာလှုပ်ကန်ခွင့်မပြုတာမျိုးတွေဖြစ်လာနိုင်တယ်လို့လည်း Claudie Barfield ကပြောပါတယ်ရှင်။
နားလောင်ပါရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံကမြန်မာကလေးငယ်တည်ဆုံရမှုနဲ့နောက်ဆက်တွဲသတင်းလွှာကိုတင်ဆက်ပေးပါမယ်မြန်မာကလေးတည်ဆုံမှုတရားခဏ်ဟာစိတ်မနှံ့သူတဦးဖြစ်ကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းခဲ့ပြီးတည်ဆုံသူကလေးမိဘနှစ်ဦးကိုတော့တရားမဝင်ဝင်ရောက်မှုနဲ့မြန်မာနိုင်ငံကိုပြန်ပို့တော့မှာဖြစ်လို့လူဝင်မှုကြီးကြပ်ရေးရုံးကိုလွှဲပြောင်းပေးလိုက်ပြီလို့ဆိုပါတယ် VOA ထိုင်းခြေစိုက်သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံစူဖန်ပူရီခရိုင်ဦးထောင်းမြို့ရေးရွာအမှတ်9အုပ်စုကြံတော်အတွင်းမှာနှစ်နှစ်သားအရွယ်မြန်မာနိုင်ငံသားကလေးငယ်တည်ဆုံရတာနဲ့ပတ်သက်ပြီးအသက်32နှစ်အရွယ်စိတ်မနှံ့သူထိုင်းနိုင်ငံသားနိုင်ဖွန်ကပွေ့ချီခေါ်သွားခဲ့တာဖြစ်ပြီးကလေးဟာထွက်ပြေးရင်းတည်ဆုံခဲ့ရတာဖြစ်တယ်ဆိုပြီးစူဖန်ပူရီရဲမှူးနိုင်စုံဒေကဒီဇင်ဘာလ29ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဟောင
်းမှာတိုင်းออกช่องทางนั้นวันนี้ที่จังหวัดกาญจนบุรี
ครับ
ครับก็คือสรุปก็คือพ่อแม่เด็กผักดุบปักดันออกในวันที่5เนี่ยนะครับก็พบศพน้องกับเสร็จริบไปแล้ว
အခင်းဖြစ်ပွားခဲ့တဲ့ဒီဇင်ဘာလ18ရက်နေ့မနေ့ကတေဆုံးသူကလေးဟာမြန်မာနိုင်ငံသားကလေးတွေနဲ့အတူကစားနေစဉ်စိတ်မနှံ့တဲ့နိုင်ဖွန်ဟာကလေးကိုပွေ့ချီသွားခဲ့တာဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခဲ့ပြီးတရားခံနိုင်ဖွန်ကိုတော့စိတ်ရောဂါကူဆရာဝန်တွေနဲ့စစ်ဆေးပြီးအေးအေးယူဖို့ဆက်လက်လှုပ်ဆောင်နေပါတယ်လို့ဆိုပါတယ်အခုဆွဆွဲခံရသူကတော့ပထမတန်တရားဖြစ်နေကြတဲ့ထွန်ဆက်မောင်သမားတော့မဟုတ်ပါဘူးကလေးကောမှာဖြစ်နေတဲ့ဒဏ်ရာတွေနဲ့ပတ်သက်ပြီးကလေးဟာပြေးလွှားရင်းရေနစ်တွေဆုံးခဲ့ရတာဖြစ်ပြီးကိုဘော်ကဒဏ်ရာတွေဟာကြံတော်ထဲမှာကျက်စားနေတတ်တဲ့သရဝါတွေကိုက်ခံရတာဖြစ်တယ်လို့လည်းဆိုပါတယ်တွေဆုံးသူမြန်မာကလေးငယ်ရဲ့မိဘနှစ်ဦးကိုတော့သားဖြစ်သူရှာဖွေနေစဲကာလမှာနားလည်မှုနဲ့နေထိုင်ခွင့်ပေးခဲ့တာဖြစ်ပြီးအမှုမှန်ပေါ်သွားပြီဖြစ်လို့တရားမဝင်ခိုးဝင်လာမှုနဲ့လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီးမြန်မာနိုင်ငံကိုပြန်ပို့တော့မယ်ဆိုပြီးရဲမှုရဲ့သတင်းစာရှင်းလင်းပွဲကိုကိုးကားပြီးထိုင်းသတင်းနေမှာဖော်ပြနေပါတယ်။ကလေးဟာဒီဇင်ဘာလ18ရက်နေ့ကပျောက်ဆုံးသွားခဲ့ပြီး6ရက်အကြာမှာသူပျောက်ဆုံးသွားခဲ့တဲ့နေရာရဲ့5ကီလိုမီတာအကွာမှာသူ့ရဲ့အလောင်းကိုပြန်တွေ့ခဲ့တာဖြစ်ပါတယ်ရှင်။
မရိတ်အံပြာစုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြက်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOA ရဲ့မြတ်တာလက်ဆောင်ပြက်ကြိမ်လိုချင်တဲ့ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ပြီးဆိုရက်လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးကြောင့်ရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော် VOA ပြည်သက်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဆောင်နှင်းနေဝေတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ Taylor Swift တီဆိုထားတဲ့ Back to December လို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးကြပါတယ်။နားဆင်ကြပါရှင်။ I'm so glad you made time to see me. How's life? Tell me how's your family? I haven't seen them in a while.Busier than ever, with small talk, work in the weather. Your guard is up, and I know why. Because the last time you saw me, it's still burning the back of your mind. You gave me roses, and I left them there to die. So this is me, father. ေလဆွေတီဆိုထားတဲ့ Back to December လို့အမည်ရတဲ့တခြင်းကိုနားဆင်ခဲ့ရတာပါ။အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြပချင်းမှာ Asia Set 7 ဂျူရူကနေထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီကနေ့အတွက်သတင်းချင်းချုပ်ကိုကိုသားညွန့်ဦးကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးဟာဆွေးနွေးတုန်းကတယ်လီဖုန်းအားနဲ့တဆင့်စကားပြောခဲ့ပြီးတော့ G20 စစ်မှုထက်သည့်အစည်းအဝေးတွင်ရခဲ့တဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့သူရဲ့ဆန္ဒတွေကိုထုတ်ဖော်ပြောခဲ့ပါတယ်။သမ္မတရှီနဲ့အချိန်တော်ကြာအောင်တော်လီအဆင်ပြေပြေစကားပြောခဲ့ကြပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးဆက်ဆံမှုကိစ္စမှာကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။သမ္မတရှီနဲ့တရုတ်ပြည်သူတွေကိုနှစ်တကူနှစ်ခွန်းဆက်စကားပြောခဲ့ပြီးတော့အမေရိကန်တရုတ်ဆက်ဆံရေးကိုကမ္ဘာကအသေးချာစောင့်ကြည့်နေတယ်လို့ဒီဆက်ဆံရေးဟာအင်တန်ရေးကြီးတယ်လို့သမ္မတကပြောပါတယ်။ပြည်ထောင်နိုင်ငံမှာတော့အဝါရောင်ရောင်ပြန်ဝတ်ဆောင်ဝတ်ဆန္ဒပြမှုတွေအရှိန်လျော့လာပြီးဖြစ်ပေမဲ့လို့စတင်နေတုန်းကတော့ဆန္ဒပြသူတွေဟာပြင်သစ်ကရုတ်တံလွှင့်ဌာနတွေကိုချီတက်ဆန္ဒပြပါတယ်။ပါရီမှာရှိတဲ့ BFM ရုတ်တံဌာနနဲ့အစိုးရပိုင်းပြည်သစ်ရုတ်တံဌာနတွေကိုပတ်ပြီးတော့ဒီအစိုးရနဲ့ပူးပေါင်းလှုပ်ကြံကြသူတွေဆိုပြီးတော့သတင်းတောက်တွေကိုအဟစ်ဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။အမေရိကန်ပြောင်စုမှာတော့အစိုးရလုပ်ငန်းတွေတစိမ့်တစ်ပိုင်းရိုက်တန့်ထားတာရှေ့အမြောက်ဝင်လာခဲ့ပြီဖြစ်ပေမဲ့သမ္မတဒေါ်နယ်ထရမ့်ဘက်ကတော့သူ့ရဲ့လူလာချက်တိုင်းအမေရိကန်မက္ဆီကိုနေကြာတိုင်းတိစောက်ရေးလူအမှုကိုဆက်ပြီးတော့ဖိအားပေးပြောနေတုံရှိပါတယ်။နေဆက်လူမျိုးရေးကိစ္စရပ်အတွက်အပေးယူလုပ်ပြီးတော့ပြည်လဲသွားဖို့သူ့အနေနဲ့အေဘီရောကနေပြီးတော့ဒီမိုကရက်တီကိုစောင့်ဆိုင်းနေဆဲရှိတယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးပါတယ်။ဒီလိုအစိုးရလုပ်ငန်းတွေရိုက်တန့်နေရတာကိုအဆုံးသတ်တဲ့နေရာမှာဒီမိုကရက်ဘက်ကအူဆုံးဆောင်ရွက်ရလိမ့်မယ်လို့သူကဆိုပါတယ်။ကုန်ကုန်နိုင်ငံမှာတော့အချိန်အတော်ကြာအောင်ရွှေ့ဆိုင်းထားတဲ့သမ္မတရွေးကောက်ပွဲတွေဒီနေ့ပြုလုပ်ပြီးတော့မဲဆန္ဒရှင်တွေမဲပေးနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာဆိုလို့ရှိရင်ကုန်ကုန်နိုင်ငံမှာပထမဆုံးအချိန်ဖြစ်ညီညာပြီးတော့ဒီမိုကရေစီနှိကြအာဏာလွှဲပြောင်းပြီးမဲ့ရွေးကောက်ပွဲဖြစ်လာဖို့မျှော်မှန်းထားကြပါတယ်။ဒါကြောင့်မလဲရွေးကောက်ပွဲမှာမငြိမ်သက်မှုတွေဖြစ်လာမှာကိုစိုးရိမ်စရာရှိနေပါတယ်
။တရင်ချင်းချင်းကိုကုသညွန်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American သံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတူမီတာ16.25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာကျမတို့တစ်ခါပြန်ဆုံကြအောင်ပါ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.